ရန်ကုန်တိုင်းစည်စစ်ချုပ်ရဲ့အစီရင်ခံစာဟာ2016-2019ခုနှစ်အတွင်းတိုင်းအစိုးရရဲ့ရာသုံးဘဏ္ဍာငွေစည်ရင်းနဲ့လုံဆောင်ချက်တွေအပေါ်စည်စစ်ဖော်ထုတ်တင်ပြထားတာဖြစ်ပါတယ်။အဲ့ဒီစည်ရင်းစစ်ချုပ်အစီရင်ခံစာပေါ်ထွက်လာရတဲ့အကြောင်းကတော့ငွေကြေး134ဘီလီယံကိုတိုင်းအစိုးရတိတ်ကလွတ်တော်ကိုထတ်တူးတောင်းခံရကနေဖြစ်ပေါ်လာတာပါ။အဲ့ဒီလိုထတ်တူးတောင်းခံတဲ့အပေါ်အစိုးရရဲ့ငွေကြေးသုံးစွဲမှုကိုစက်ကြီးခံအောင်လို့မြို့နယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဒေါ်စန္နာမင်းမင်းမြတ်ရကနေအခုလိုစည်ရင်းစစ်ချုပ်အစီရင်ခံစာပေါ်ထွက်လာတာပါ။အဲ့ဒီအစီရင်ခံစာမှာဘော်ဒီဖော်ပြထားပြီးတိုင်းလွတ်တော်အမတ်တွေကဘယ်အချက်တွေကိုပြင်းပြင်းထန်ထန်ဝေဖန်နေကြသလဲဆိုတာ RFA ကမြည်ကြည့်ပါတယ်။အဲ့ဒီမှာကျောင်းကားအစီရင်နေရကြောဝယ်ယူတဲ့ငွေကျပ်5ဘီလီယံကိစ္စကျူးကျော်တွေအတွက်တန်ဖိုးနဲ့အင်အားဆောက်လို့မဲ့ငွေကျပ်64ဘီလီယံကိစ္စ YBS ကားတွေအတွက်အယာဝတီဘဏ်ကနေချိန်ငွေယူတဲ့ကိစ္စပြီးဖြစ်နေတာတွေတွေ့ရပါတယ်။လူစိတ်ဝင်စားမှုများနေတဲ့ကိစ္စတွေထဲမှာကျောင်းကားဝယ်ယူတဲ့ငွေကျပ်5ဘီလီယံအပြင်ဘတ်ဂျက်ငွေခေါင်းစဉ်ပြောင်းသုံးဆွဲတာတွေလွတ်တော်ကိုအတိမပေးပဲပုဂ္ဂလိကဘဏ်တွေကနေချိန်ငွေရယူသုံးဆွဲတာတွေပါဝင်ပါတယ်။ကျူးကျော်တွေအတွက်အင်အားဆောက်လုပ်မဲ့ငွေကျပ်64ဘီလီယံကိုမြို့သက်စီမံကိန်းအတွက်အများပိုင်ကုမ္ပဏီနှစ်ခုထူထောင်ရမှာတုံးဆွဲခဲ့တာနဲ့ငွေကျပ်72တန်းကိုတော့အဲ့ဒီကုမ္ပဏီနှစ်ခုရဲ့ဝန်ထမ်းစီးရဲ့အတွက်အသုံးပြုခဲ့တာတွေဟာစင်းလွဲနေတဲ့အချက်တွေလို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။လွှတ်တော်မှာပြောထားတာနဲ့လက်တွေ့ဆောင်ရွက်ချက်လွဲနေသလိုလွှတ်တော်ရဲ့အဆုံးဖြတ်ချက်တွေကိုတိုင်းအစိုးရကအကောင့်ထည့်ဖော်မှုမရှိတာတွေကိုတကုံမျိုးနဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာကအခုလိုပြောပါတယ်။
အဲကျွန်တော်လွတ်တော်ပါဗျာလွတ်တော်ဟာဒီဟာတွေပေါ့လွတ်တော်တင်တဲ့အစိုးရလွတ်တော်ဟာထောက်ပြဆွေးနွေးတာတွေဟာဒါပြည်သူ့အသံလို့သဘောထားပြီးတော့အစိုးရကလုပ်ဖို့လုပ်မယ်အဲဒါဆိုတော့ common နဲ့အဲကလီ government နဲ့ good government တို့ပြောရတဲ့ရည်ပန်းနေတဲ့ဖြစ်လာမှာဗျာအခုကျတော့လွတ်တော်ဟာပြောတာကလွတ်တော်သားလားပြည်သူ့သားလွတ်တော်သားလွတ်တော်သားပဲရောက်နေတဲ့ပြောင်းနေတော့အဲအစိုးရကလေးထားပြီးမလုပ်ဘူးဆိုရင်တော့အဲတကားပါပဲကျွန်တော်လည်းတည်တဲ့ရည်သွန်လို့ဖြစ်နေတာပေါ့ဗျာ
ရန်ကုန်တိုင်းဒေသကြီးအစိုးရကလွတ်တော်ကိုအတိမပေးပဲချင်းငွေရယူထားတဲ့ကိစ္စကတော့ရန်ကုန်တိုင်းတည်ယူပို့ဆောင်ရေးကြီးကြပ်ကူးကွယ်မှုအနာပိုင်းအဖွဲ့ YRDA ရဲ့အကောင့်ထဲပေါ်ရမှာဘီလီယံ80နဲ့မလုံလောက်တာကြောင့်10ဘီလီယံချေယူတာဖြစ်ပါတယ်။ဒီအပေါ်မှာလည်းတိုင်းအစိုးရကလွတ်တော်လုံထုံးလုံးကြီးနဲ့မညီပဲချင်းွက်ရယူခဲ့တယ်ဆိုပြီးအပြင်းထန်ကန့်ကွက်ခဲ့ကြပါတယ်။အလားတူအစီရင်ခံစာမှာဝေဖန်ထားပြတဲ့အချက်တစ်ခုကတော့စီဗန်သာယာရေးကော်မတီထုတ်လုပ်ရေးဌာနကလုပ်ငန်းတွေ9နှစ်ဆက်တိုက်အရှုံးပေါ်နေတယ်ဆိုတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့အရင်ကလွတ်တော်မှာမြို့တော်ဝင်ကအဲ့ဒီစီမံသာယာရေးကော်မတီထုတ်လုပ်ရေးဌာနကတနည်းကိုအခွန်ငွေကျပ်သက်2200ကျော်ရှာပေးနေတယ်လို့ဖြေကြားခဲ့မှုပါတယ်။ဒါရီဟာရှင်းနောက်မညီတဲ့ကိစ္စတွေလို့ဝေဖန်ကြပါတယ်။ဒါအပြင်ကနလန်ညာစီဖော်ဆောင်မှုအတွက်ငွေကျပ်1ဘီလီယံနီးပါးအသုံးပြုခဲ့တယ်လို့အစီရင်ခံစာမှာဖော်ပြထားပေမဲ့ညာစီတန်းဟာအောင်မြင်မှုမရှိတဲ့ပေါ်လဲလွတ်တော်အမတ်တွေကထောက်ပြကြပါတယ်။တပည့်တော်မျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဥဒနိုင်ဦးကရန်ကုန်တိုင်းအစိုးရဟာလုပ်ငန်းစီမံခန့်ခွဲမှုပိုင်းမှာအာဏာနှိမ့်တယ်လို့သုံးသပ်ပါတယ်
။ဒါကလွတ်တော်ကိုယ်တိုင်ထောက်ပြဝေဖန်နေတဲ့အချိန်ကသူလုံနိုင်ကြတဲ့အချိန်လုံနိုင်ကြနေပြီးတော့စင်နာမင်နာရှိတဲ့ရလက်ကောင်းတွေရမဲ့ဟာတွေအများကြီး။သူကအဲ့ဒါတွေကိုမလုပ်ဘူး။မလုပ်ဘဲနဲ့သူကတကယ်ကြီးရေပေါ့။အကြီးရေဆိုတာနောက်တဲ့နှစ်အနှစ်20အဲ့လောက်မှတကယ်ဟိုဖြစ်နေဟာမျိုးတွေတော့သူအားလုံးသွားဆိုင်နေ။ဆိုတော့စီမံခန့်ခွဲမှုပိုင်းမှာတော့ရန်အားနေတယ်။ဟိုကိုလိုအဲ့ဒါတော့ဟိုသေးစရာပြောရတယ်
လက်ရှိတိုင်းအစိုးရရဲ့ဆောင်ရွက်ချက်တွေငွေကြေးသုံးစွဲမှုတွေနဲ့ပတ်သက်ပြီးဒီစီရင်စစ်ချုပ်အစီရင်ခံစာမှာပြည့်ပြည့်စုံစုံသိရတဲ့အတွက်လွှတ်တော်အမတ်တွေကဝေဖန်ထောက်ပြနိုင်တယ်လို့အများပြည်သူကလည်းသိရှိနိုင်တာအကြောင်းဒီအစီရင်ခံစာကိုအများကကြည်နဲ့အားရကြပါတယ်။အစိုးရအသစ်လက်ထက်မှာအစီရင်ခံစာပါအချက်တွေနဲ့မြေပြင်ကွဲလွဲတာတွေကိုပွင့်လင်းမြင်သာစွာပြည်သူတွေပါစသိရှိလာနိုင်တဲ့အတွက်လွှတ်တော်နဲ့အစိုးရကြားအပြန်အလှန်ထိန်းချုပ်နိုင်မှုကိုဖြစ်စေခဲ့ပါတယ်။အစ်စိန်မျိုးနဲ့တိုင်းဒေသကြီးလူတော်ကိုစလဲဥဝေဖြူဟန်ကအခုလိုသုံးသပ်ခဲ့ပါတယ်
။ဘောဆင်းချုပ်အစီရင်ခံစာရဒီလိုပုံစံနဲ့ဖြစ်ရမှာဟိုအားလုံးတောင်းပါသည်ဆိုတော့မရှိဘူးလေ။အရာတိုင်းမှာတော့ဒါဆင်းစစ်ချုပ်တွေ့ရှိတဲ့အတိုင်းကိုမှန်တိုင်းရှိရမှာပဲ။ပြီးခဲ့တဲ့ကာလတွေအရဆိုရင်ဒါပြည်သူလူထုဘာမှမသိဘူး။ဒါပေမဲ့ကျွန်တော်တို့ဒီဘက်အရသာအစိုးရလက်ထက်ကျွန်တော်တို့လွတ်တော်တွေရောက်လာတဲ့ဒါဝတီနေနာဆုံးရှုံးမှုတွေရှိနေတယ်ဆိုတော့ကျွန်တော်တို့ကထောက်ပြတယ်။ဆိုရင်ဒါဆိုရှယ်မီဒီယာတွေကပဲဖြစ်ဖြစ်ပုံနေမီဒီယာတွေဖြစ်ဖြစ်ဒါပြည်သူလူထုအားလုံးသိရတယ်။သိရတဲ့ခါကျတော့အော်ဒါကြီးလူဖြစ်နေပါလားဒါကြီးလူဖြစ်နေပါလားတော့အခုဖြစ်မှသိလာရတာလေ
။အစိုးရနဲ့လွှတ်တော်ကြားဝေဖန်ထောက်ပြတာအပြန်အလှန်ထိန်းချုပ်တာတွေဟာအစိုးရပွင့်လင်းမြင်သာမှုရှိရေးတာဝန်ခံမှုရှိရေးအတွက်အရေးပါသလိုဒီမိုကရေစီရှင်သန်ရေးအတွက်လည်းအရေးပါတဲ့အတွက်ဒီလိုအစီရင်ခံစာမျိုးတွေအခြားတိုင်းနဲ့ပြည်နယ်တွေမှာပါထွက်ပေါ်လာဖို့လိုတယ်လို့လည်း လေးလာသူတွေကထောက်ပြကြပါတယ်ခင်ဗျာ။